ကျန်းမာရေးမှာစစ်တပ်နဲ့အေအေအာရခတပ်တော်တို့ကြားဖြစ်ပွားနေတဲ့စစ်ပွဲတွေကြားမှာရိုဟင်ဂျာမွတ်စလင်တွေဟာအကြီးမားဆုံးအန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့အမ်နက်စတီအင်တာနက်ရှင်နယ်လူ့အခွင့်အရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်။မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုနဲ့လက်နက်ကင်ပဋိပက္ခတွေကြားမှာရခိုင်ပြည်နယ်တွေကရိုဟင်ဂျာတွေဟာပြီးခဲ့တဲ့လပိုင်းနှစ်အတွင်းမ တန်ဘာမှာတွေ့ဆုံမေးမြန်းခဲ့တယ်လို့အစိုးရခန်းစာရဲမှာဖော်ပြပါရယ်ရိုဟင်ဂျာတွေဟာ2018ခုနှစ်ကကြုံခဲ့ရတဲ့အဖြစ်ဆိုးမျိုးနဲ့ထပ်ကြုံရပြီးအခုဒီချိန်မှာစစ်တပ် NDA ရော AA ရဲ့ NDA ပါနှစ်ဖက်ကြုံနေကြရတယ်လို့ဒီ Amnesty ရဲ့အတွင်းရေးမှူးချုပ်ကပြောထားပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်တွေများလာတာစားနပ်ရိက္ခာမလုံလောက်တာကိုအကြောင်းပြပြီးတော့ရိုဟင်ဂျာတွေကိုလက်မခံတော့ဘဲတစ်ချိန်တည်းမှာပဲအရက်ခတ်တော် AA ရဲ့တပ်ဖြတ်မှုနဲ့ရွာတွေကမောင်းထုတ်တာတွေကိုခံနေရတယ်လို့ရိုဟင်ဂျာမွတ်စလင်တွေပြောတာကိုအစိုးရခန်းစာထဲမှာထည့်သွင်းဖော်ပြထားပါတယ်။ AA အရက်ခတ်တော်ဘက်ကတော့ဒီလိုပြောဆိုချက်တွေကိုငြင်းဆန်ထားပါတယ်ရှင်။